ဒီနှစ်2024ခုနှစ်ထဲကမ္ဘာနိုင်ငံအတော်များများမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေပြီးဒီလ6ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲကတော့ဒီနှစ်ထဲမှာပထမဆုံးဖြစ်ပါတယ်အဲ့ဒီရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာကပဲ50မြောက်ဝန်ကြီးချုပ်အဖြစ်နဲ့အချက်မှတ်ရွေးကောက်ခံခဲ့ရတာပါထိုင်ဝမ်မှာလည်းဇန်နဝါရီလ13ရက်နေ့ကျရင်ရွေးကောက်ပွဲတွေကျင်းပဖို့ရှိပါတယ်ထိုင်ဝမ်ကျွန်းကိုတရုတ်ကအင်အားသုံးပြန်သိမ်းယူနိုင်တယ်ဆိုတဲ့ချင်းချောက်မှုကဒီရွေးကောက်ပွဲမှာအဓိကလွှမ်းမိုးနေတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်ဒီလရွေးကောက်ပွဲဟာထိုင်ဝမ်အနာဂတ်အတွက်သာမကအင်ဒိုပစိဖိတ်ဒေသညီညွတ်ရေးနဲ့ဒီညီအစ်အတွက်ပါအဆုံးဖြတ်ပေးမယ်အနာဂတ်ခေါင်းဆောင်ကိုရွေးချယ်ရမှာဖြစ်တယ်လို့လက်ရှိအာဏာရဒီမိုကရက်တစ်ပရိုဂရက်ဆစ်ပါတီကသမ္မတကိုယ်စားလှယ်လောင်းဝီလျံလိုင်းကပြောပါတယ်
仅仅要选出台湾未来的国家领导人
台湾နိုင်ငံကိုအဆုံးဖြတ်ပေးမယ့်ခေါင်းဆောင်တွေကိုရွေးချယ်တာကမကအင်ဒိုပစိဖိတ်ဒေသရဲ့ညီညာရေးနဲ့တည်ငြိမ်ရေးအတွက်ပါအဆုံးဖြတ်ဖြစ်စီပါလိမ့်မယ်မဟုတ်ဘူးလားဗျာ
လူရေ289တန်းရှိတဲ့အင်ဒိုနီးရှားနိုင်ငံမှာလည်းသမ္မတသစ်ရွေးချယ်ဖို့ရှိလာတဲ့ရွေးကောက်ပွဲကျင်းပဖို့ရှိနေပြီးကမ္ဘာမှာတနေ့တဲ့လူရေအများဆုံးမဲပေးကြမယ့်နေ့တစ်နေ့လည်းဖြစ်ပါတယ်ပါကစ္စတန်နိုင်ငံမှာလည်းဖေဖော်ဝါရီလထဲမှာပဲလွှတ်တော်ရွေးကောက်ပွဲတွေကျင်းပပါလိမ့်မယ်။အတိုက်ခံခေါင်းဆောင်ဝန်ကြီးချုပ်ဟောင်းအီမရာခန်ကတော့နိုင်ငံတော်လူဝဲချက်တွေပေါက်ကြားအောင်လုပ်မှုနဲ့အကျဉ်းချခံထားရပြီးသူကတော့သူ့မှာအပြစ်မရှိဘူးလို့ညှင်းဆိုထားတာလည်းဖြစ်ပါတယ်။ရုရှားနိုင်ငံမှာတော့လာမယ့် match လာတဲ့သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေပြီးလက်ရှိအာဏာရဗလာဒီမီယာပူတင်ပဲပြန်ရွေးခံရဖို့တေချာသလောက်ရှိနေတယ်လို့ဥရောပပြည်ပြည်ပြောင်းလဲရေးစင်တာ Center for European Reform က EM Bon ကပြောပါတယ်
He has control of all of the administrative machinery required to make
sure သူ့ဘောထောက်ခံမရအောင်လုပ်နိုင်မဲ့စီမံအုပ်ချုပ်မှုရန်ရအားလုံးကိုသူကပဲထိချုပ်ထားတာပါဒါကြောင့်လာမယ့်6နှစ် 2030 ခုနှစ်လောက်အထိကတော့ပူတင်ပဲဖြစ်လာမှာပ
ါကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံအိန္ဒိယမှာလည်းလာမယ့်ဧပြီနဲ့မေလချားမှာလွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှိပါတယ်ဝန်ကြီးချုပ်နရင်ဒရာမိုဒီဦးဆောင်တဲ့ BJP ပါတီကအများစုအနိုင်ရနိုင်ချေအလားအလာရှိနေပါတယ်။အိန္ဒိယနိုင်ငံရေးသတင်းတောက်ပူရှ်ဆာရက်ကအခုလိုသုံးသပ်ပြောဆိုပါတယ်
။ These are very significant elections because there are clearly
တိုင်းပြည်မှာလက်တလောထင်မြင်ယူဆချက်နှစ်မျိုးရှိနေတာကြောင့်ဒီရွေးကောက်ပွဲတွေကအင်မတန်ကိုမှအရေးပါတဲ့ရွေးကောက်ပွဲဖြစ်ပါတယ်။တစ်ခုက BJP ပါတီဟာလူမှုအသိုင်းအဝိုင်းအတွင်းကွဲပြားမှုတွေဖြစ်အောင်လုပ်နေတယ်လို့ယူဆကြတာရှိသလို BJP ဟာမြို့သားလူညုံရေးကိုပို့ပြီးတော့အာယုံဆိုင်လှုပ်ဆောင်နေတယ်ဆိုတော့နောက်ထပ်အယူဆတစ်ခုလည်းရှိနေပါတယ
်မက္ကဆီကိုနိုင်ငံမှာလည်းဇွန်လ2ရက်နေ့ကျရင်သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဒီရွေးကောက်ပွဲကမက္ကဆီကိုအတွက်သမိုင်းမှတ်တိုင်တစ်တစ်ခုလည်းဖြစ်လာနိုင်တယ်လို့မက္ကဆီကိုရွေးကောက်ပွဲသုံးသပ်သူတူဖြစ်တဲ့ Patricio Morales ကပြောပါတယ
် También es un evento histórico por la posibilidad de que por
primera vez တူပထမဆုံးအချိန်မက္ကဆီကိုနိုင်ငံကိုအုပ်ချုပ်လာနိုင်တဲ့အလားအလာတွေရှိနေတာကြောင့်သမိုင်းဝင်ရွေးကောက်ပွဲဖြစ်လာနိုင်ပါတယ
်လူကြီးတန်900ကျော်ကိုကိုစားပြုတဲ့ EU ဥရောပသမ္မဂမှာလည်းလက်ရာရင်းအများကြီးပါတီတွေပေါ်ထောက်ခံမှုအားကောင်းရတဲ့အချိန်လာမယ့်ဆွန်လာတဲ့လွှတ်တော်ရွေးကောက်ပွဲတွေကျင်းပပါလိမ့်မယ်ဗြိတိန်မှာလည်းဒီနှစ်မကုန်ခင်ရွေးကောက်ပွဲတွေကျင်းပမှာပါရွေးကောက်ပွဲအကျိုးစစ်တမ်းတွေမှာတော့အတိုက်ခံလီဘာပါတီခေါင်းဆောင်ခီယာစတာမာအနေနဲ့လက်ရှိအာဏာရကွန်ဆာဗေးတစ်ပါတီရဲ့14နှစ်ကြာရုံးရင်းဆန်ခတ်အုပ်ချုပ်မှုတွေကိုအဆုံးသတ်နိုင်မဲ့လမ်းကြောင်းပေါ်ရောက်နေပြီလို့ဖော်ပြကြပါတယ်။အမေရိကန်ပြည်တော်စုမှလည်းဒီနှစ်နိုဝင်ဘာလ5ရက်နေ့ကျရင်သမ္မတရွေးကောက်ပွဲတွေကျင်းပမှာပါ။လက်ရှိဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ဒုတိယအကြိမ်ပြန်လည်အရွေးခံရမလားဒါမှမဟုတ်ပြန်တဲ့ Republican Party ကဒေါ်နယ်ထရန့်ပဲအရွေးခံရမလားဆိုတာကိုတော့အမေရိကန်ပြည်သူတွေကအဆုံးဖြတ်ပြီးကြရမှာပါဘယ်သူပဲသမ္မတဖြစ်လာဖြစ်လာကမ္ဘာလုံးဆိုင်ရာတည်ရောက်မှုတွေကတော့ရှိနေအောင်ပါပါလန်ဒန် King's College ကကမ္ဘာနိုင်ငံရေးရာဗမောက်ခအာနန်ဒ်မီနွန်ကအခုလိုပြောပါတယ
် In the European context there are all sorts of fears that you know Donald Trump
ဥရောပအရေးမှာဆိုရင်တကယ်လို့ Donald Trump သာတက်လာရင်တော့ NATO မဟာမိတ်အဖွဲ့အတွက်ထိခိုက်စရာတွေခက်မြန်မြန်ဖြစ်လာနိုင်တယ်ဆိုတော့စိုးရိမ်မှုတွေရှိပါတယ်
ဒီနှစ်2024ခုနှစ်ကတော့နိုင်ငံအသီးသီးကမဲဆန္ဒရှင်တွေမကြုံစဘူးအတိုင်းအတာနဲ့ဒီမိုကရေစီနှီးကြသူတို့ရဲ့ရွေးချယ်ပိုင်ခွင့်အာဏာတွေကိုကျင့်သုံးကြရမယ်နှစ်တစ်နှစ်ဖြစ်တယ်လို့ဒီလိုကျင့်သုံးရွေးချယ်မှုတွေရဲ့နောက်ဆက်တွဲအကျိုးရလဒ်ကိုလည်းဆယ်စုနှစ်တည်းနဲ့ချီဆက်ပြီးတော့ခန်းစားသွားကြရမှာဖြစ်ပါရဲ့ရှင်